โอเคดร.มิ้วครับดีโควิดဖြစ်တဲ့คลายนี่ပေါ့เนาะမြန်မာနိုင်ငံကဒီဒုတိယလှိုင်းအပီးမှာတော့ဆီယနာသိမ်းမှုတွေပေါ်လာပြီးတော့ဆန္ဒပြပွဲတွေလည်းကြုံခဲ့ရတဲ့အခါမှာဒီကိုဗစ်ကာကွယ်လုပ်ငန်းတွေတစုံတရာထိန်းချုပ်မှုတွေပေါ့เนาะထိခိုက်လာတယ်လို့ပြောမှာပေါ့ဆရာဒါပေမဲ့တစ်ချိန်တည်းမှာပဲကိုဗစ်စစ်ဆေးမှုတွေကိုလည်းထိခြားမလုပ်နိုင်တော့လောလောဆယ်ဘလောက်ရှိတယ်ဆိုတော့ကျွန်တော်တို့ comment ခတ်တယ်ပေါ့เนาะဒါပေမဲ့ထိခြားတာကတော့နေဆက်နိုင်ငံတွေမှာအထူးသဖြင့်အိန္ဒိယမှာပေါ့နော်အခုကတတော်လေးကိုသတို့တော့ဒုတိယလှိုင်းပေါ့အဲ့တော့ဖြစ်လာတဲ့အခါမှာကျွန်တော်တို့ဒီနေဆက်ချင်းလဲချိန်နေတဲ့အတွက်အရင်ကတော့ကျွန်တော်ဒုတိယလှိုင်းကရခိုင်ဘက်ကလာခဲ့တာပေါ့နော်အခုရောဒီအိန္ဒိယနေဆက်ဘက်ကလာနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအဓိကဘာစပြောချင်လဲဆရာမြန်မာပြည်သူတွေအဲ
့တော့မြန်မာပြည်ကကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာဏာမသိငင်ရဆိုရှင်ဘာဖြစ်ရောကဘာကနေချီချူရတယ်စဖြစ်တာတော့မှတိဒီကနေဥရောပတခွင်ပြန့်သွားတဲ့ချိန်မှာကိုယ်နိုင်ငံမှာမတ်လလောက်ကြမှာလူနာလေး2ယောက်လောက်ကစားတွေ့နော်အဲ့ဒီမှာကျွန်တော်တို့ပထမလိုင်းကိုတော့တော်တော်ကြီးကျွန်တော်ဩဂတ်လလောက်အထိကိုထိန်းထားနိုင်တာပေါ့နော်လူလေးယာကနန်းလောက်နဲ့အဲ့မှာဩဂတ်လကောင်နေစားပြီးရခိုင်ကနေခုနပေါ့နော်ဒုတိယလိုင်းကအသေးအတန်ရက်ခတ်တဲ့ခါမှာလူတွေတောင်းနေချီပြီးတက်လာတာအဲ့ဒါနေဖေဖော်ဝါရီလအထိပေါ့နော်အဲ့တော့ဒါအာနာသိန်းခင်အထိကိုတက်လာရင်းကနေပြီးတော့ဆရာကြီးဇော်ဝေဆိုးကနေပြီးတော့ကျွန်တော်ရန်ကုန်တိုင်းကိုအဓိကဂိုင်မဲဆိုပြီးတော့ကိုဗစ်ကော်မန်တာနဲ့သူပြန်ထိန်းချုပ်လာတဲ့အချိန်မှာအဲ့ဒီမှာလည်းအလူအရမ်းများတဲ့အချိန်မှာကျွန်တော်တို့ကရွက်ထဲတဲနဲ့စေုံကြီးတွေစောက်ရတယ်အများကြီးဂရင်တွေကိုတောင်းနဲ့ချီပြီးတော့စီစဉ်ပြီးတော့လှုပ်လာတဲ့အခါမှာတဖြည်းဖြည်းနဲ့ကျွန်တော်ထိန်းချုပ်လာနိုင်တယ်လို့ပြောလို့ရတာတဖြည်းဖြည်းနဲ့လူနာတွေ့ရှိနှုံးလေးတွေတေနှုံးတွေကြလာတဲ့အချိန်မှာဖေဖော်ဝါရီတရက်နေ့မှာဗာပဲပြောပြောတရားမဝင်အာဏာသိမ်းမှုကြီးပေါ်ပေါက်လာတာပေါ့ဟောလာလူတွေကကိုဗစ် -19 ဆိုတဲ့အနေထားနဲ့ကူ21ပြောင်းသွားတာပေါ့ဗျာအခုဆိုတော့ဒီသူတို့အာနာသိမ့်လိုက်တဲ့19ကို21နဲ့အဲ့တော့ဒီစစ်အာနာရှင်ကြောင့်ပြစ်ခတ်တတ်ဖြတ်တာကြီးဆိုတော့ပထမဆုံးကတော့ကျွန်တော်တို့ယောဂန္တရာကတ်တိဆောက်တာကိုထိန်းတာထိန်းလာတဲ့အချိန်အခုတက်တန္တရာကတ်ပေါ့လူတွေကိုပြစ်တတ်တာလမ်းပေါ်မှာအသေးအတာပြစ်တတ်တာတွေဖြစ်လာတဲ့ခါကျတော့လူတွေကကိုဗစ်ကိုပြုမဆိုင်ရတော့သူ့ကိုလည်းကျွန်တော်တော်လမ်းမယ်တွန်းလမ်းမယ်ဆိုပြီးလူတွေကအုပ်စုလိုက်ကြီးတွေလူတွေတန်းနဲ့ခြေပြီးတော့တောင်းနဲ့ခြေပြီးတော့လမ်းပေါ်မှာဆုဝေးကြတယ်အော်ဟစ်ကြတယ်ပေါ့နော်အဲ့ဒီဟစ်တဲ့အချိန်ဝါတွေအမုံအမွားတွေအကုန်လုံးလမ်းပေါ်မှာပြန်နိုင်နေပြီလို့ယူဆတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီလက်ရှိကိုဗစ်အနေအထားကိုရောဆရာဘယ်လိုသုံးသပ်မိလဲဆရာကြီ
းဒီအချိန်မှာကျွန်တော်တို့ကမ္ဘာမှာစပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာဒေါက်တာကိုဗစ်အကြီးကြီးအဓိကပြန်အိန္ဒိယပေါ့ခုနကဘယ်လောက်ထိတောင်းလဲဆိုလူပေါင်းသား20လောက်ကိုခါတဲ့ confirm case ပေါ့နော်ဖြစ်လာတဲ့အခါနှစ်သိန်းလောက်ကိုသိပေးလိုက်ရတယ်ဗမာနိုင်ငံပြန်ကြည့်တော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကိုဗစ်တွေကိုအာနာမသိငယ်တနည်းတနည်းကိုကျွန်တော်စစ်နေ2000ကျော်ကျော်ပတ်တောင်းကနန်းနေမှာကျွန်တော်စစ်တဲ့အချိန်မှာလုံးဝမစစ်တော့ဘဲနဲ့ကြံကြမ်းမှရေးစနစ်ကြီးပြိုလဲသွားတာအဲ့ဒီနေ့မှနောက်ပိုင်းသူတို့အသေးအချက်ဖီးအားတွေပေးပြီးတော့ပြန်လုတဲ့ချိန်မှာတနေ့မှကျွန်တော်တို့ထောင်ကနန်းတောင်မပြည့်အောင်စစ်တော့တနေ့မှ2ယောက်အယောက်20တွေ့10ယောက်တွေ့30တွေ့ပေါ့နော်အဲ့လူကနေပြီးတော့သေတဲ့လူက10ယောက်သေး2ယောက်သေးအဲ့လိုမျိုးတွေပဲကျွန်တော်တို့ပါလာတော့မေလ2ရက်နေ့အထိကျွန်တော်ကြည့်လိုက်တာ3000နဲ့200နဲ့6ယောက်သေပြီးသွားပြီပေါ့နော်အားလုံးပေါင်း3,400ပမာဒီမှာကုဆက်သွားပြီအဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာဖြစ်နေတာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်သိမ့်နေချီပြီးတော့ case တွေ့နေတယ်သေရထောင်နဲ့ချီပြီးတော့တည်နေတော့ဟိုမိသချိုရတာတွေစုပြီးတော့ပြုံပြီးတော့အလောင်းတွေကိုမိရှို့နေရတဲ့အနေအထားမျိုးတစ်ဖက်မှာလည်းဘန်ကောက်တို့ဘာတို့ကိုဗစ်ကသူကတတိယလိုင်းအိန္ဒိယကတော့ဆရာကုနာပြောသလိုဒုတိယလိုင်းပေါ့ဗမာပြည်ကအဟုထကြွမယ်ဆိုရင်တတိယလိုင်းပေါ့အခုတခြားနိုင်ငံတွေမှာလိုင်းအနေနဲ့အကြီးကျယ်ထားတော့ကျွန်တော်နိုင်ငံတတိယလိုင်းထနိုင်မလားဆိုတော့ထနိုင်ကြီးရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုတတိယလိုင်းထနိုင်ကြီးရှိတာလဲဆရာ
။ဘာကြောင့်လဲဆိုအခုပြစ်ခတ်တိန်နှင်းတို့လူတွေကနေဆက်တွေကိုထွက်ပြေးကြတဲ့ခါမှာအိန္ဒိယရဲ့အကတ်ဆုံးမီဇိုရန်ပြည်နယ်မှာလည်းကျွန်တော်လက်ခံနေရလူ4000လောက်ကြောင်နေကြပြီ။ဒီလိုပဲတစ်ဖက်မှာကျွန်တော်ထိုင်းမြန်မာနယ်စပ်မှာလည်းလူတွေထောင်နဲ့ခြီးပြီးတော့သွားနေကြပြီဆိုတော့တစ်ဖက်ကလည်းယူရီးယားဘက်မှာလည်းကိုဗစ်ကထနေတယ်တစ်ဖက်မှာမီဇိုရန်အိန္ဒိယဘက်မှာလည်းထနေတယ်ဆိုတော့ဒီလိုနေရာတွေမှာရွှေ့ပြောင်းပြီးတော့ကျွန်တော်တို့အများကြီးဖြစ်လာနေတာပေါ့နော်ကျွန်တော်တို့ဒါကိုပြန်ပြီးတော့နှိုင်းရှင်ကြည့်ရင်ဟိုလွန်ခဲ့တဲ့နှစ်ပေါင်း100လောက်က Spanish flu ဆိုတာကမ္ဘာလူဦးရေသန်း900လောက်ကူးစက်ပြီးတော့သန်း90လောက်တည်သွားခဲ့ဘူးရဲ့နှစ်နှစ်လောက်တောက်လျှောက်ဖြစ်လိုက်တာအဲ့ဒီတော့အဲ့ဒီ flu ကဝယ်ဈေးဆိုတာမပေါ်ခဲ့ဘူးနော်နာမည်ကတော့ Spanish flu ပြောထားမယ် American မှာပထမကမ္ဘာစစ်ပြီးတော့ပေါ့နော် 1914-18 ပေါ့ CAB ကနေလေးမှာစဖြစ်လိုက်တာ American နဲ့ကနေပထမတနေ့မှာလူ100တွေ့ပြီးနောက်တစ်ရက်မှာတခါတည်းလူ400လောက်တွေ့တယ်နောက်တစ်ပတ်အတွင်းမှာပဲ6000လောက်9000 10000လောက်တက်လာတယ်အဲ့ဒီကနေဥရောပတွေဘာလို့ပြန်ပြီးတော့နောက်ဆုံးဗမာပြည်ကိုပါရိုက်ခတ်တာပေါ့နော်တနင်္ဂနွေနောက်တစ်ခါလုံးလူတွေအများကြီးဗမာပြည်ကို1919လောက်မှာ ရောက်ခတ်လာတဲ့ခါကျတော့အဲ့တုန်းကဖေပူရှိန်လို့ခေါ်တာဥပဖေတို့ဥပူတို့ဥထုံးရှိန်တို့နော်သူတို့ကအင်္ဂလန်ကိုသွားပြီးတော့သူတို့ဗမာနိုင်ငံရဲ့အခြေခံဥပဒေပါညာပေါ့နော်သူတို့ရေးဆွဲဖို့သွားတာအင်္ဂလန်မှာသူတို့6လလောက်ကြာသူတို့ပြန်လာတော့မကြခင်ပဲဥထုံးရှိန်ဟာကတော့သူပြောတဲ့ Spanish flu နဲ့သိသွားတာပေါ့အဲ့တုန်းကဗမာပြည်ရဲ့လူကြီးက73သန်းနဲ့ရှိသေးတယ်အဲ့မှာကျွန်တော်4သိန်းသေးခဲ့တယ်ဆိုတော့မှတ်တမ်းရှိခဲ့တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီစစ်အာဏာသိမ်းအပြီးမြန်မာစစ်တပ်ဘောမျိုးပေါ့နော်အဲ့ဒါနဲ့ဒီကိုဗစ်အတွက်ရောအရင်အတွေ့အကြုံနဲ့ရှင်းလိုက်ရင်ဘလောက်အထိစိုးရိမ်မှုရှိနေလဲဆရာ
အခုကျွန်တော်တို့နိုင်ငံမှာပြည်သူလူထုနဲ့စစ်တပ်နဲ့ဆက်ပွဲတွေဖြစ်နေတာ။နော်နယ်စပ်တွေမှာလည်းဆက်ပွဲတွေဖြစ်နေတာ။အဲဒီဆက်ပွဲတွေဖြစ်တော့လူတွေရွှေ့ရှာပြီးတော့ထပ်ပြီးတော့ဒါကဒီကိုဗစ်တတိယလိုင်းကငကိုရီးယားတတိယပထမလိုင်းဒုတိယလိုင်းဖြစ်နေတဲ့အချိန်မှာဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်ကျွန်တော်တိုက်ပွဲတွေဖြစ်တော့တပ်တန်တရာကတ်ထပ်ဆင့်လာတဲ့လူတွေသိရပါတော့အခုပြန်တွေ့ကြည့်တော့ဒီကျွန်တော်တို့အာနာသိမ့်ပြီးရေပောင်း190 300အတွင်းမှာပြစ်တက်လိုက်တဲ့လူတွေက950နီးပါအဲ့တော့ကိုဗစ်ကြောင့်တရားဆင်းရဲမရှိဘူးဒီ300အတွင်းမှာအဲ့ဒါကိုကျွန်တော်လိုက်ကောက်ကြည့်တဲ့ခါကျတော့63ကျော်ပြည်တယ်ပေါ့နော်အဲ့တော့လူတွေကကိုဗစ်ကိုမကြောက်ဘူးဖြစ်သွားတယ်ငါတို့က21ကိုပို့တော့မယ်ကိုဗစ်တရားတကယ်ကတော့ကျွန်တော်ခုနပြောလို့ပေါ့မစစ်ဆေးလို့တရားလည်းဆင်းရဲမရှိလို့အိမ်ဒီမှာတည်သွားတာလည်းရှိနိုင်တယ်မပြောနိုင်ဘူးပေါ့နော်အဲ့တော့အခုကဒီစင်းကြောင့်ဒီ3လရပောင်း90သူတို့အာနာအုပ်ဆိုးပြီးတဲ့ကာလမှာတောင်ကြတာတွေ4000လေးရှိသေးတယ်ပြီးတဲ့လူတွေလည်းမတောင်းနဲ့ရှိကုန်ပြီအဲ့တော့အဲ့ဒီနေရာတွေမှာကိုဗစ်တွေမထနိုင်နိုင်ဘူးလားပေါ့အဲ့တော့အရင်တော့ပရမကဘာစေးရဲ့အတွေ့အကြုံကတိုက်ပွဲတွေပြီးရင်ရောယောဂါရာကြီးကျယ်ထားတယ်အဲ့ဒီတော့ကျွန်တော်တို့ကာကွယ်ဆေးမပေါ်ဘဲနဲ့2နှစ်လောက်ကိုလှိုင်းပေါင်း4လိုင်းလောက်နဲ့နိုင်ငံပေါင်းစုံခံစားပြီးတော့ကဘာလုံးတန်း90လောက်တည်ခဲ့တယ်ဆိုတဲ့စကားမှတ်တမ်းရှိတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်